ပြည်တွင်းထုတ်ကြားနဲ့ဖြစ်တဲ့ Messenger မှာဒေါအောင်ဆန်းစုကြည်ရဲ့ဒီကနေ့မြန်မာလူငယ်တွေပေါ်အမြင်သဘောထားကိုအင်တာဗျူးအနေနဲ့ဖော်ပြထားပါတယ်။ဒါအပြင်လည်းအရင်သတင်းနှစ်ပတ်ကျော်တုန်းကဆိုင်းငံ့ခံထားခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ရေးသားတဲ့ပကံခီးသွွားဆောင်မကိုပြည်သူခေချာနယ်မှာဖော်ပြခွင့်ပေးလိုက်ပြီးဖြစ်ပါတယ်။ဒါဟာပြည်တွင်းထုတ်ကြားနယ်တွေမှာဒေါအောင်ဆန်းစုကြည်ရဲ့အင်တာဗျူးနဲ့ဆောင်မကိုပထမဆုံးအချိန်ဖြစ်ဖော်ပြခွင့်ရတာလည်းဖြစ်ပါတယ်။ဒီအကြောင်းကိုတော့မတ်သိန်ကြီးထက်ကစုံစမ်းထားတာမို့အပြည့်အစုံတင်ပြပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။အပတ်စဉ်တနင်္လာနေ့တိုင်းထုတ်တဲ့ Messenger Channel မှာမြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်ရဲ့လူငယ်တွေအပေါ်အမြင်သဘောထားကိုတွစ်ဆုံမေးမြန်းခန်းအဖြစ်စာပေစီစီရေးကဖော်ပြခွင့်ပေးလိုက်ပါတယ်။ Messenger Channel ဟာဒေါက်ဆန်းစုကြည်နဲ့တွစ်ဆုံမေးမြန်းခန်းကိုပထမဆုံးဖော်ပြခွင့်ရတဲ့ပြည်တွင်းထုတ် Channel လည်းဖြစ်ပါတယ်။ဒီအင်တာဗျူးကိုဖော်ပြခွင့်ရဖို့စာပေစီစီရေးကစဉ်စားဖြတ်တောက်မှုရှိမရှိထုတ်ဝေခွင့်ပြုဖို့အချိန်ဘလောက်ယူခဲ့တယ်ဆိုတာကိုတော့ Channel တာဝန်ခံတွေကထုတ်ဖော်မပြောပါဘူး။ဂျာနီတာဝန်ကအက်ဒီတာတဦးကတော့အခုဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမေးမြန်းခဲ့တဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ
။ဟုတ်ပါတယ်ခင်ဗျာကျွန်တော်ဒီနေ့ပြောပြရပါမယ်။ကျွန်တော်တို့ဒီမိုင်းနေချုပ်မက်ဆေ့ချ်ဂျာနီမှာပေါ့။အဓိကတော့ဒီနေ့ခေတ်လူငယ်တွေပေါ့နော်။အဲ့လူငယ်တွေပေါ့အနည်းငယ်နဲ့ကျေကျော်ကလည်းလွတ်လာပြီးမှလွတ်လာပြီးနောက်ပိုင်းမှာအနည်းငယ်နဲ့ဟိုဘယ်လိုမြင်လဲပေါ့။အဓိကလူငယ်အကြောင်းပေါ့ဗျာ။စဉ်းစားတင်တာတော့လေဟိုကျွန်တော်အင်တာဗျူးပြီးရဲ့အင်တာဗျူးခဲ့ရတာကျွန်တော်တင်ခဲ့တာပေါ့နော်တင်ခဲ့တော့ဒါသူဒါကြတော့အဲဒီဒီဘန်းကြော်လေးကျွန်တော်ဖြေရတဲ့အဲစပစ်စစ်ကိုနေပူကောင်းနေနေတင်ပါတယ်ခင်ဗျာအဲအင်းငူးကောင်းနေရဟိုယနေ့ခေတ်လူတွေပေါ့တော့ဆန်းစစ်ဒီဘလိုမျိုးလဲပေါ့အဲ့လိုပြီးတာပါလေ
Messenger Channel ဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးဟောင်းဦးတင်အေးရဲ့သားဖြစ်သူဦးစုံမင်းအေးထုတ်ဝေနေတဲ့သတင်းချာနယ်တစ်စောင်ဖြစ်ပါတယ်တချိန်တည်းမှာပဲပြည်သူ့ခေတ်ဂျာနယ်မှာဖော်ပြခွင့်တင်ပြထားတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့ဆောင်းပါးကိုစာပေစီစီရေးကဒီတစ်ပတ်ထုတ်ဂျာနယ်မှာထုတ်ဝေခွင့်ပေးလိုက်ပါတယ်။ဆောင်းပါးကိုစဉ်းစားတီးဖြတ်တာမရှိဘူးလို့လည်းပြည်သူ့ခေတ်ဂျာနယ်အက်ဒီတာချုပ်ဦးဖေမြင့်ကအခုလိုပြောပါဗျာ။
ဟုတ်ပါတယ်ခင်ဗျာ။မဖြတ်ပါဘူးခင်ဗျာ။ခက်ဆော့ဆော့ကတော့အချိန်မပြေလို့ကျွန်တော်တို့စောင့်ဆိုင်နေရတာပေါ့နော်။အခုတော့ကျွန်တော်တို့တင်လိုက်တဲ့အတိုင်းရပါတယ်။ကျွန်တော်တို့အရင်နှစ်ပတ်ကျော်လောက်ပြောင်းပေါ့။အဲ့လောက်ကတင်နေပြီ။အဲ့ဒီမှာနည်းနည်းလေးသွင်းပြလို့မရတာလေအဲ့ဒီအချိန်ကတော့ရှိတယ်ဗျအဲ့ဒါကြောင့်မလို့ကျွန်တော်တို့ပေါ်ပြလို့မရဘူးပေါ့အခုတော့ကြည့်ရတာအနေထားလေးနည်းနည်းပါးပါးကြောင်းလဲလို့ထင်ပါတယ်အခုတော့ကျွန်တော်တို့ဟိုရာပြေးတယ်ပေါ့နော်ပြေးတော့ကျွန်တော်တို့လာမယ့်အခါဒီဒီအန်နဲ့ထွက်မယ်ဂျာနယ်မှာဟိုဖားပါလိမ့်မယ်
ပြည်သူ့ခေတ်ဂျာနယ်ရဲ့အက်ဒီတာချုပ်ဦးဖေမြင့်ကအခုစာပေစီစီရေးကထုတ်ဝေပေါ်ပြခွင့်ပေးလိုက်တာနဲ့ပတ်သက်လို့အခုလို့ပြောပါတယ
်စာပေစီစီရေးကတော့အရင်တော့ကလည်းကျွန်တော်တို့တစ်ခါတည်းမှာပြန်လိုက်တယ်ဒီအခုဆိုင်းငံ့တော့ဘာလို့စသွင်းပေါ်လဲတော့လည်းကျွန်တော်ပြေးနိုင်သေးတဲ့အားမျိုးကြီးရှိတယ်ဗျအဲ့ဒါတွေကနည်းနည်းပါးပါးအခြေအနေစောင့်လို့ရှိရင်တော့လည်းသူတို့ပြေးတတ်တယ်ဗျအဲသူတို့ကတချို့ကိစ္စတွေပေါ်ကြအဲ့ဒီအချိန်ခိုက်တံမှာစိတ်ဆန်းစစ်ဖြစ်တဲ့အားမျိုးကိုဟိုမပြေးပြမလို့အဲ့ဒီနေထားကြောင်းနေသွားရင်တော့လည်းပြန်ပြင်လို့ရှိရင်ရတဲ့အားမျိုးတော့ရှိပါတယ်အခုလည်းဒီသဘောမျိုးထဲမှာကျုံဝင်တာပေါ့
ပြည်ရင်းစာပေထုတ်ဝေခွင့်ကိုစဉ်စားတီးဖြတ်နေတဲ့စာပေစီစီရေးနဲ့မှတ်ပုံတင်ဌာနဟာနှစ်ပေါင်းများစွာဒေါအောင်ဆန်းစုကြည်ရဲ့တည်င်းတပ်ပုံတွေကိုပြည်ရင်းထုတ်ချာနယ်တွေမှာဖော်ပြခွင့်ထိမ့်ချုပ်ကန့်သက်ထားခဲ့တာပါဒေါအောင်ဆန်းစုကြည်နဲ့အခြေချုပ်ကလွတ်မြောက်လာပြီးနောက်ပိုင်းဒေါအောင်ဆန်းစုကြည်ရဲ့တည်င်းတပ်ပုံတွေကိုပြည်ရင်းထုတ်ချာနယ်တွေကရေးသားဖော်ပြခဲ့ကြတာကြောင့်ဂျာနယ်ထုတ်ဝေခွင့်ကိုယာယီပိတ်သိမ်းပြီးအရေးယူတာတွေလည်းရှိခဲ့ပူပါတယ်အခုဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမေးမြန်းခန်းနဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရေးသားထားတဲ့ခီးသွွားဆောင်မတွေကိုပြည်တွင်းထုတ်ဂျာနယ်တွေမှာပထမဆုံးအကြိမ်အဖြစ်ဖော်ပြခွင့်ပြုတာဖြစ်ပါတယ်။ဒါ့အပြင်ဒီတစ်ပတ်ထုတ်ပြည်သူ့ခေတ်ဂျာနယ်မှာဗိုလ်ချုပ်အောင်ဆန်းရေးသားခဲ့တဲ့နိုင်ငံရေးဆောင်မနဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့ဆောင်မတွေကိုလည်းဖော်ပြခွင့်ပြုထားတာကိုတွေ့ရပါတယ်ရှင်။